နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ဖေဖော်ဝါရီလ23ရက်နေ့မှာတွေ့ဆုံမှု UNFC ခေါင်းဆောင်တွေကိုအစိုးရဘက်ကတရားဝင်ကန့်လှမ်းလိုက်ကြောင်းကိုတော့ဆက်ပြီးတော့နားဆင်ပါရှင်
။တိုင်းဒေသနဲ့ကိုင်အဖွဲ့အလုံးနီးပါးပါဝင်တဲ့ငင်းငင်းလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JBC အစည်းအဝေးကျင်းပမဲ့ဖေဖော်ဝါရီလ23ရက်နေ့မှာပဲအဲ့ဒီအစည်းအဝေးကိုတက်ရောက်လာမဲ့ UNFC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်တွေနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံဖို့အစိုးရဘက်ကစီစဉ်ထားတာပါဒါပေမဲ့အခုလို့အစိုးရဘက်ကဖိတ်ကြားစီစဉ်ထားတာနဲ့ပတ်သက်လို့ UNFC ဘက်ကတော့တရားဝင်အကြောင်းမပြန်သေးပါဘူး NCA အပြစ်ခတ်ရေးဆေးစာချုပ်မှာသူတို့ပါဝင်လက်မှတ်ရေးထိုးနိုင်ရေးUNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးတော့အစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့ဆက်လက်ဆွေးနွေးမဲ့အစည်းအဝေးကိုလည်းအဲ့ဒီကမ်းလှမ်းချက်ထဲမှာထည့်သွင်းထားပါတယ်။အခုလိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာဒီရပိုင်းတွေအတွင်းတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသဘက်မှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့မနေ့ကအထိပစ်ခတ်တိုက်ခိုက်နေကြောင်း MNDA ခေါ်ကိုကန့်တပ်ဖွဲ့အရာရှိတဦးက VOA ကိုအခုလိုပြောပါတယ
်။အခုအချိန်နေဆိုရင်လက်နက်ကြီးပဲပြင်းနေတယ်။တနေ့ကအနေထားတပ်ဖွဲ့ပြင်းနေတယ်။တာမခုံခုံတာမငါငါတာမစကားကစိုက်ချောစကားကစစ်အများကြီးရှိတယ်။အများကြီးလာတယ
်။အလားတူကုတ်ခိုင်နဲ့နမ်ခမ်းမြို့နယ်တွေဘက်မှာTNLA တအောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့မနေ့ကအထိတိုက်ပွဲတွေအပြင်းထန်ဖြစ်နေစေပဲလို့ TNLA ရဲ့ဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်။ပြည်တော်စုစည်းကနေနေပြီဆိုရင်တိုက်ပွဲက၆ရက်ဖြစ်သွားတယ
်။တခါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ AA ရခိုင်တပ်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတာနဲ့ပတ်သက်လို့AA ပြန်ကြားရေးအရာရှိခိုင်တူခါကအခုလိုပြောပြပါဗျာ
။ကျွန်တော်တို့ခိုင်တမ်းတို့ဘက်ကတော့ဒီဟာကိုဆက်နေကြတဲ့ဖြစ်နေနေဖြစ်တာဗျာ။ဘယ်မှာတမ်းတို့ဘက်ကတော့တက်ခါငါလောက်ခံပြီးကြနေနေဖြစ်တာ။ဒီကိုအကြဆုံးရတော့ကျွန်တော်တို့အသေးစားမှမပြောတော့သေးဘူ
း။ဒီအပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုအရင်လိုတက်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့မြန်မာစစ်တပ်ရဲ့စီရေးရဖိအားပေးတဲ့နှီးပြူဟာကြောင့်21ရာစုပင်လုံညီလာခံမှာအလုံးပါဝင်ရေးအခက်အခဲတွေပိုပြီးရှိလာနေကြောင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကပြောပါရတယ်။တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံတိုင်းဒေသတွေစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေကိုတော့ရှမ်းပြည်နယ်မြောက်ပိုင်းကုန်းချမ်းဒေသခံတအုပ်ကအခုလိုပြောပါရတယ
်။ရင်ရက်တွေကတော့ကုန်းချမ်းတော့တရုံဒီစစ်ပီးကာလလိုပါကနည်းနည်းဟိုလုံလုံရတော့တတိနေသားနေရတော့
အလားတူမွန်ပြစ်တစ်ပါတီနဲ့မြန်မာတက်မတော်ကြားစီရေးတင်မာမှုတွေကြောင့်ထိုင်းမြန်မာနယ်ဆက်ဖျားသုံးစုဘက်မှဒေသခံပြည်သူရာနဲ့ချီပြီးထိုင်းနယ်ဘက်ချမ်းကိုတွားရောက်ခိုးလုံနေကြပါရဲ့ရှင်